ိုင်းနိုင်ငံလက်ချုံအမှုထိုင်းတရားလွှတ်တော်ချုပ်ရဲ့စီရင်ချက်နဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကဘာတုံ့ပြန်ပြောထားတယ်လဲဆိုတာကိုအရင်ဆုံးပြောပြချင်ပါတယ်ထိုင်းနိုင်ငံတောင်ပိုင်းလက်ချုံမှာလွန်ခဲ့တဲ့9နှစ်လောက်ကဗြိတိနိုင်ငံသား2ဦးအသက်ခံရတဲ့ဖြစ်ရပ်နဲ့တည်တံ6နှစ်ခံထားရတဲ့မြန်မာရွှေ့ပြောင်းအလုပ်သမား2ဦးပြန်လည်လွတ်မြောက်လာဖို့အတွက်ထိုင်းပြည်မင်းမြတ်ချန်ကိုအသနာခံစာတင်သွင်းမှုထိုင်းရှိဆိုင်လူမှုအဖွဲ့အစည်းတွေနဲ့ထိုင်းဥပဒေအကျိုးဆောင်တွေကကြိုးပမ်းနေကြပါတယ်မြန်မာလူငယ်2ဦးရဲ့နောက်ဆုံးအယူခံကိုထိုင်းတရားလွှတ်တော်ချုပ်ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပယ်ချခဲ့ပြီးတဲ့နောက်ဆုံးအဆင့်ဒီထိုင်းပြည်ချန်အသနာခံစာတင်ဖို့အခုလိုကြိုးပမ်းနေကြတာပါဒီလိုကြိုးပမ်းတဲ့နေရာမှာမြန်မာအစိုးရဘက်ကလိုက်ပါကူညီဆောင်ရွက်ပေးဖို့တိုက်တွန်းလာရလဲရှိနေပါတယ်။မြန်မာနိုင်ငံအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနတည်ထောင်စုဝင်ကြီးဦးသိန်းစွေကတော့ထိတ်ကျွမှုနဲ့ပတ်သက်လို့ဒီနေ့သတင်းတောက်တွေကိုအခုလိုပြောခဲ့ပါတယ်
။ဆက်ပြီးတော့လုပ်မယ့်ကိစ္စကတော့ထိုင်းပြည်နေမျက်စီကိုဟိုအနာခံတဲ့ဒီလိုပဲရှိပါတယ်။အဲထိုင်းမှာရှိတဲ့အဲဟိုလူမှုအဖွဲ့ကြီးကလည်းပဲစာမှုစီစဉ်နေပါတယ်။အဲ့ဒါကိုလည်းပဲဆက်လက်ပြီးတော့မှအဲ့ဒီအမှတ်တဲ့ဒီနာမည်အကြီးဆက်ဆောင်ပေးသွားဖို့အချိန်ရှိပါတယ်လို့ပြောချင်ပါတယ
်ဒီလိုထိုင်းပြည်ရင်ချံကိုအတမားခံစားတင်တဲ့ကိစ္စမှာမြန်မာအစိုးရကပါဝင်လိုက်ပါကူညီဆောင်ရွက်ပေးမှလားဘယ်လိုဆောင်ရွက်ပေးသွားမှလဲဆိုတဲ့အသေးစိတ်ကိုတော့ဝန်ကြီးဦးသိန်းစွေကပြောမသွားပါဘူးဗြိတိန်လူငယ်နှစ်ဦးဖြစ်တဲ့ဟန်နာဝစ်ဒရစ်နဲ့ဒေးဗစ်မီလာတို့2014ခုနှစ်ကအသက်ခံခဲ့ရတဲ့အမှုမှာမြန်မာရွှေ့ပြောင်းလူငယ်နှစ်ဦးဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ကိုလူသတ်မှုမရိမှုပစ္စည်းလူရမှုအပါအဝင်အမှုပေါင်း9မှုနဲ့ထိုင်းတရားရုံးကအမြင့်ဆုံးတရားကြေညာချမှတ်ထားတာပါတရားခံကြိုးဆောင်တွေဘက်ကဒီတက်ချက်မှုကိုမြန်မာလူငယ်နှစ်ဦးကကျူးလွန်ခဲ့တာမဟုတ်ကြောင်းနဲ့လူသတ်လက်နက်မှာတွေ့ရတဲ့ DNA စစ်ဆေးမှုမှလည်းသူတို့နှစ်ဦးနဲ့ပတ်သက်တဲ့အထောက်အထားတွေရှိနေတာကိုခြောက်ပြပြီးတရားရုံးအစစ်စစ်တက်ချိပါခဲ့ကြပါတယ်တိုင်းနယ်ရဲ့ထိုင်းနိုင်ငံကော့စမီအကျဉ်းထောင်မှာဖမ်းဆီးခံရတဲ့သူတို့နှစ်ယောက်ကို2015ခုနှစ်ကုန်မှာကော့စမီတရားရုံးကတည်တံ့ချမှတ်ခဲ့တာပါသူတို့နှစ်ဦးပြန်လည်လွတ်မြောက်လာဖို့အတွက်ဥပဒေအကျိုးဆောင်တွေကအယူခံအစစ်စစ်ဆောက်ထားခဲ့ကြပြီလို့ထိုင်းနိုင်ငံရဲ့အမြင့်ဆုံးတရားရုံးဖြစ်တဲ့ထိုင်းတရားလွှတ်တော်ချုပ်ကနောက်ဆုံးအယူခံကိုပြီးခဲ့တဲ့ကြာတာလေးနေ့ကပဲတင်ချလိုက်တာပါဒါကြောင့်နောက်ဆုံးမျှော်လင့်ချက်အနေနဲ့ထိုင်းပြည်ရဲ့မြေမြတ်ချန်ကိုအသနာခံစာတင်သွင်းဖို့ကြိုးစားနေတာမှာမြန်မာအစိုးရကိုယ်တိုင်ပါဝင်ကူညီပေးဖို့အရေးကြီးတဲ့အကြောင်းမြန်မာရွှေ့ပြောင်းလို့တမန်အုပ်လွတ်မြောက်ရေးကူညီဆောင်ရွက်ပေးနေတဲ့ထိုင်းရှိဆိုင်လူမှုအဖွဲ့အစည်းတွေနဲ့ထိုင်းအကျိုးဆောင်ရှိနေတွေကတိုက်တွန်းနေကြတာဖြစ်ပါတယ်ဒီလိုနောက်ဆုံးယူကန်ပယ်ချခဲ့ပြီးတဲ့နောက်မှာရက်ပေါင်း60အထွေဒီဘရင်ချန်ကိုအသနာခံစာတင်သွင်းတဲ့အခြေအနေနဲ့ပတ်သက်လို့တော့ဒီကိစ္စမှာတခြားလုံလိုက်ပါကူညီဆောင်ရွက်ပေးနေတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းအမှုဆောင်ညွှန်ကြားရေးမှူးဦးထူးချစ်ကိုမဲ့ရင်ချင်းနိုင်ကဆက်သွယ်လေးပြန်ချပါရဲ့ရှင
်ဩဂုတ်29ရက်နေ့ထိုင်းဗဟိုတရားရုံးကနောက်ဆုံးယူကန်ကိုပယ်ချတဲ့စီရင်ချက်ကိုကြားနာခဲ့တဲ့မောင်စော်လင်းနဲ့မောင်ဝင်းစော်ထွန်းခေါ်ဝေဖြိုးတို့နှစ်ဦးကိုယ်တိုင်လည်းသူတို့မှာအပြစ်မရှိကြောင်းနဲ့မြန်မာဆိုရတဲ့ကအတက်နိုင်ဆုံးအကူအညီပေးဖို့ထောင်တရားရုံးမှာရောက်နေတဲ့မြန်မာတပ်မှုကြီးကိုမေတ္တာရက်ခံခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ထောင်တရားရုံးမှာမောင်စော်လင်းနဲ့မောင်ဝင်းစော်ထွန်းတို့နဲ့အတူရှိနေတဲ့ထိုင်းတောင်ပိုင်းအခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းအမှုဆောင်ညွှန်ကြားမှုကိုထုတ်ချက်ကဗီဒီယိုကိုအခုလိုပြောပြပါတယ
်။အဓိကတော့မောင်စော်လင်းပေါ့သူကဘာပြောလို့သူရဲ့ပုံစံတော့ပေါ့နော်ပြန်ပန်းကြည့်လို့ရှိရင်တော့ရုပ်ပိုင်းဆိုင်ရာတော့ကျမကြီးကောင်းတယ်ပေါ့ကျွန်တော်ဆက်ကြည့်ရချင်းပေါ့ကျမကြီးကောင်းတယ်လို့ပြောလို့ရတယ်မယ်ဆော့ပြောတဲ့ဟိုတေတံကိုပြန်ပြီးတော့အတီးပြုတ်လိုက်တဲ့ချိန်မှာသူတို့နည်းနည်းဖိလို့ရှာမှုဖြစ်သွားတယ်လို့ကျွန်တော်တွေ့ရတယ်တတိကမောင်စော်လင်းကနေပြီးတော့ကျွန်တော်တို့ဟိုတရားသူကြီးအပေါ်မှာထိုင်နေတရားသူကြီးကြားပြီးကျွန်တော်တို့စီထိုးတတ်တတ်မှာလားဆိုတဲ့ဟာမျိုးစမ်းပြေးတာရှိတယ်နောက်တစ်ခုကဒီမှာအဲ့ဒီတန်ယုံကိုယ်စလေတမူးကြီးလာတဲ့ချိန်မှာတမူးကြီးကျွန်တော်တို့ကဒီအမှုမှတကယ်လည်းမတတ်ခဲ့ပါဘူးကျွန်တော်တို့လေဘာမှကိုမတတ်ခံပါဘူးပေါ့လေကျွန်တော်တို့ ਨੇ တကယ်မလို့မြန်မာဆိုးရတွေ ਨੇ အနေနဲ့တက်နိုင်တဲ့ဘက်ကကူညီပေးပါလို့ဒီမြေတားရက်ခံလိုက်တာကျွန်တော်ကြားလိုက်ပါတယ်ဒါကျွန်တော်ရှိမှာပါပဲ
ရွှေပြောင်းအလုပ်သမားလူငယ်နှစ်ဦးရဲ့နောက်ဆုံးအယူခံကိုထိုင်းဗဟိုတရားရုံးကပယ်ချလိုက်ပြီးတဲ့နောက်ရက်ပေါင်း60အတွင်းထိုင်းပြည်နေမျက်စီအတနာခံစာတင်သွင်းရမှာမြန်မာအစိုးရအနေနဲ့ပါဝင်ကူညီဆောင်ရွက်ပေးမယ်ဆိုရင်ထိရောက်မှုအများကြီးရှိမှာဖြစ်တယ်လို့ထိုင်းအကျိုးဆောင်ရှေ့နေတွေကပြောကြောင်းကိုထူးချစ်ကဆိုပါတယ
်ကြီးကျယ်တဲ့ဟိုရက်ပိုင်းမှာပေါ့မြန်မာဆိုရဘက်ကတော့တာဝန်ကြီးကြီးရှိတဲ့လူတယောက်ကကျွန်တော်ကိုဖုန်းဆက်လာပါတယ်သူတို့အနေနဲ့ဒီကျွန်တော်ရေးထားတယ်ပေါ့နော်ရက်ပေါင်း60တွင်းတင်ရမယ်ဆိုတာဟုတ်လားပေါ့ဘယ်လိုပုံစံလဲဆိုတာမေးပါလဲကျွန်တော်ကလည်းအဲ့ဒီကိစ္စကိုထိုင်းရှင်းနေတာပြောရဲပုံစံတန်းနဲ့ကျွန်တော်တို့ရှင်းပြပါတယ်သူတို့ရဲ့တကယ်မြန်မာနိုင်ငံမှာတာဝန်ရှိတဲ့ဒီအဲ့လိုမျိုးပေါ့လေအစိုးရမှာတာဝန်ရှိတဲ့လူကြီးတယောက်ကတော့တို့အဲ့ဒီတင်ထားပြီးလို့တော့ကျွန်တော်ကိုဖုန်းဆက်တဲ့ပုံကပြောပါတယ်ကွာဟုတ်
ထိုင်းတရားသူကြီးတွေဘက်ကမောင်စော်လင်းနဲ့မောင်ဝင်းစော်ထွန်းတို့နှစ်ဦးကိုတည်တံ့ရှင်းချက်ချမှတ်ရတဲ့အကြောင်းရင်းမှာ DNA မျိုးရိုးဗီဇအထောက်ထားကြောင်ဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့အကျိုးဆောင်ရှိနေတွေကအဓိကထောက်ပြနေတာက ထိုင်းရဲတွေဘက်က DNA မျိုးရိုးဗီဇာကိုစစ်ချက်ယူရမှာတတ်မှတ်ထားတဲ့စံနှုန်းတွေနဲ့အညီမလုပ်ခဲ့ဘူးဆိုတာပေါ်လွင်နေတဲ့အချက်ဖြစ်တယ်လို့ကိုထူးချစ်ကပြောပါတယ်